နှစ်ကာလကြာရှည်စွာပြုလုပ်လာခဲ့တဲ့အမျိုးသားညီလာခံအဆုံးသတ်တဲ့အချိန်မှာမြန်မာနိုင်ငံမှာတိုက်ခါရှိရှိဒီမိုကရေစီအသွင်ကူးပြောင်းရေးကိုလှုပ်ဆောင်စေဖို့မြန်မာစစ်အစိုးရကိုအာဆီယံအသင်းကြီးကဖိအားပေးဖို့ Human Rights Watch ခေါ်တဲ့လူခွင့်ရဆောင်ကြည့်လေးလာရေးဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တစ်ဆက်တည်းမှာအခုပြုလုပ်နေတဲ့အမျိုးသားညီလာခံကရေးဆွဲနေတဲ့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေရဲ့အောက်မှာမြန်မာနိုင်ငံကလူခွင့်ရချိုးဖောက်မှုတွေပြီးဆုံးရပ်တန့်သွားလိမ့်မယ်မဟုတ်ဘူးလို့လည်းအဲ့ဒီအဖွဲ့ကြီးကသတိပေးပြောကြားလိုက်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုမြန်မာနိုင်ငံရေးမှာပါဝင်ခွင့်မရအောင်ပိတ်ဆို့ထားတာရဲ့ပေါ်ပေါက်လာမဲ့လွတ်တော်မှာစစ်တပ်ကတိုက်ရိုက်ခတ်တဲ့စစ်မှုထမ်းအမှတ်တွေ25ရာခိုင်နှုန်းရယူထားတဲ့ကိစ္စတွေဟာအခုမျိုးသားညီလာခံရေးဆွဲနေတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရမြန်မာနိုင်ငံရေးမှာမြန်မာစစ်တပ်အခြေခံနေရာယူဖို့လှုံ့ဆော်နေတာပဲဖြစ်တယ်လို့လည်း Human Rights Watch အဖွဲ့ကြီးကပြောကြားလိုက်ပါတယ်